မြန်မာပြည်ကိုရောက်ရှိနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေဟာဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုအမြန်ဆုံးပေါ်ထွန်းရေးတို့ကိုဆွေးနွေးခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေရန်ကုန်မြို့ရဲ့ခီးစဉ်တစိတ်တပိုင်းအဖြစ်ဒီကနေ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးရမှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့အသည့်ရေးဆွဲရေးကိစ္စတွေလည်းပါဝင်ခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဖိတ်ကြားချက်အရမြန်မာပြည်ကိုရောက်ရှိနေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့ဒီကနေ့မွန်းလွဲပိုင်း3နာရီခွဲကနေ9နာရီအထိတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုအမြန်ဆုံးပေါ်ထွန်းရေးကိုအဓိကဆွေးနွေးခဲ့တယ်လို့ UNFC ရဲ့အထွေထွေတွေ့ရင်မှုနိုင်ဟန်သားကပြောပါတယ
်။အဓိကတော့ကျွန်တော်တို့နိုင်ငံတို့အမြန်ငြိမ်းချမ်းရေးရနိုင်ဖို့နဲ့တစ်ဖက်ကတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးမှာညံ့ဆန့်ဖို့ပေါ့ဗျာတစ်ဖက်ကပြည်ပြင်ဖို့ပေါ့လေအဲ့ဒါတွေကိုဆွေးနွေးကြတယ
်ဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တယ်လို့ဆက်ပြောပါတယ်နှစ်ဖက်တွဲဆုံပြီးကျင်းပတဲ့သတင်းမီဒီယာတွေနဲ့တွဲဆုံပွဲမှာဒေါ်ဆန်းစုကြည်ကလည်းဖွဲ့စည်းပုံအခြေခံဥပဒေအသစ်သုံးဖို့ပြင်ဆင်ရေးဆွဲဖို့နဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
ကိစ္စပေါ်မှာအခြေခံပြီးတော့စိတ်ကွင်းဆွဲတာလုံးဝမရှိပါဘူး။အားလုံးကလိုလားတာစစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုပဲ။အဲ့ဒီပြည်ထောင်စုရှိဖို့ဆိုလို့ရှိရင်ပေါ်ပေါက်ဖို့ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီပုံစံနဲ့တော့မရဘူးဆိုတော့ကျွန်တော်လုံးဝအားလုံးသဘောတူ
UNFC က2008ဖွဲ့စည်းပုံကိုအသစ်ပြန်လဲရေးဆွဲဖို့အတွက်သဘောထားထုတ်ပြန်ထားတာဖြစ်တယ်လို့ NLD ကလည်း2008ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲဖို့တောင်းဆိုနေတာဖြစ်ပါတယ်။ဒီလိုမတူညီတဲ့အချက်ကိုနှစ်ဖက်တွဲဆုံပွဲမှာထည့်သွင်းဆွေးနွေးခဲ့ပေမဲ့သဘောထားကွဲပြားတာတော့မရှိဘူးလို့နိုင်ဟန်သားကပြောပါတယ
်။သူလည်းသူမပြောပါဘူး။ဒါကတော့အန်ကယ်ရောနေထားရအန်ကယ်ရောယက်တီတဲ့ဟာကိုလည်းသူလည်းမမြင်ပေဘူး။သူတို့အနေနဲ့သို့တော်တဲ့မှာရှိနေတဲ့လူအနေနဲ့တာကိုပြင်မယ်ဆိုတဲ့ဟာကိုလည်းအကြေလို့မငင်းပဲပါဘူးအဓိကအဖြစ်ကတော့ခုနပြောသလိုပေါ့ဗျာကိုလိုချင်တဲ့ချက်ဒီမိုကရေစီပြည်ပဝဝရဖို့နဲ့စစ်မှန်တဲ့ပြောကြပေါ့ပြည်တော်စုကြီးဖြစ်ပေါ်လာဖို့ကိုနှစ်ဖက်စလုံးကနေပြီးတော့ပြင်ဆင်ဖို့သဘောတူညီကြတယ်လေ
ဒီဆွေးနွေးပွဲမှာ NLD ပါတီကပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တက်ရောက်ပြီး UNFC ကတော့အဖွဲ့ရဲ့ဒုဥက္ကဋ္ဌတခွန်အီဘယ်တွီဒူဥက္ကဋ္ဌနှစ်ဘရိုဒေးဗစ်တာကပေါနဲ့အထွေထွေအတွင်းရင်းမှုနိုင်ဟန်တာတို့ပါဝင်တက်ရောက်ခဲ့ကြပါတယ် UNFC ခေါင်းဆောင်တွေဟာဒီကနေ့မနေ့စင်နာရီလောက်က UNA ခေါ်စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့တွေ့ဆုံခဲ့သလိုညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းခေါ် MBF အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီကနေ့မနေ့ UNFC နဲ့ UNA တွေ့ဆုံပွဲအပြီးမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာလုပ်ငန်းနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေကိုပူးတွဲဆောင်ရွက်ဖို့ကိုလည်းသဘောထားထုတ်ပြန်ခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအသစ်ရေးဆွဲရေးအတွက်တော့သဘောထားကွဲပြားတာမရှိဘူးလို့ UNA အဖွဲ့ဝင်ရခိုင်ဒီမိုကရေစီပါတီကဦးတာဘန်းကပြောပါတယ
်။2003မှာဆိုရင်ကျွန်တော်တိုင်းသားညီနဲ့လက်တွဲပြီးတော့ဖွဲ့စည်းပုံပေါ်ရေးအတွက်ကြိုးစားခဲ့ကြတာ3-4ကြိမ်ကရှိပါပြီ။ချင်းမိုင်မှာဆွေးနွေးပွဲတွေလုပ်ခဲ့ကြတယ်ပေါ့လေ UNFC နဲ့။နောက်တိုင်းသားမဟာမိတ်အဖွဲ့တွေပေါ့လေလက်နက်ကိုင်အဖွဲ့တွေနဲ့တို့ဟုတ်လိုက်ကြလို့ဘာလို့မလဲနောက်ဆုံးဘူးလို့တာနေနဲ့သဘောထားတွေကကျွန်တော်သိမကွဲပါဘူးအားလုံးတူမျှတဲ့သဘောရှိပါတယ်ခင်ဗျာ
UNFC နဲ့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း NBF တို့တွေ့ဆုံပွဲမှာလည်းဖွဲ့စည်းပုံအရေးနဲ့တိုင်းရင်းသားအခွင့်အရေးကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်ဒီကနေ့ညနေမှာတော့ UNFC အဖွဲ့ကခေါင်းဆောင်တွေကို88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကညစာဖိတ်ကြားထားပါတယ်မနေ့ဖတ်မှာတော့ UNFC အဖွဲ့ရဲ့၃ရက်ကြာခီးစဉ်ဟာပြီးဆုံးပါဖြစ်ပါတယ်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဟာတိုင်းသားလက်နက်ကိုင်အဖွဲ့၁၁ဖွဲ့နဲ့လွန်ခဲ့တဲ့2012ခုနှစ်နှစ်ကုန်ပိုင်းကဖွဲ့စည်းထားတဲ့တပ်ပေါင်းစုအဖွဲ့အစည်းတစ်ခုဖြစ်ပါတယ်